2022ခုနှစ်အတွက်ဓာတုဗေဒဆိုင်ရာနိုဘယ်ဆုကိုအမေရိကန်နဲ့ဒိန်းမတ်နိုင်ငံတို့ကဓာတုဗေဒပညာရှင်3ယောက်ပူးတွဲရရှိသွားကြပါတယ
် The Royal Swedish Academy of Sciences has this morning decided to award the 2022 Nobel Prize in Chemistry
ကယ်လီဖိုးနီးယားပြည်နယ် Stanford တက္ကသိုလ်က Caroline Bartosi ကိုပင်ဟာဂန်တက္ကသိုလ်က Morten Melder နဲ့ Scripps Research ဦးတည်နောက်ဌာနက Barry Sharpless တို့ကိုစုချင်းမြင့်ကြောင်တိပ္ပဆိုင်ရာနိုဘယ်ဆုရွေးချယ်ရေးကော်မတီကကြေညာခဲ့တာဖြစ်ပါတယ်။မော်လီကျူးများတွဲဆက်မှုဓာတုဗေဒပညာကိုပိုပြီးလွယ်လွယ်သိရှိသဘောပေါက်အောင်လေ့လာခဲ့ကြတဲ့အတွက်ချင်းမြင့်တာဖြစ်တယ်လို့စုရွေးချယ်ရေးကော်မတီရဲ့သတင်းထုတ်ပြန်ချက်မှာပြောပါတယ်။မော်လီကျူးတစ်ခုနဲ့တစ်ခုလွယ်လွယ်ကူကူနဲ့အဝင်ချိတ်ဆက်နိုင်တဲ့ပညာကို Barry Sharpless နဲ့ Morten Melder တို့ကအုတ်မြစ်ချပေးခဲ့ကြတာပါ။ Caroline Bartosi ကတော့တက်ရှိတွေမှာအဲ့ဒီ click ဓာတုပညာကိုအသုံးပြုနိုင်တဲ့ပညာဆက်လက်ဖော်ထုတ်ခဲ့တဲ့အတွက်ကြောင့်စုချင်းမြင့်လိုက်တာဖြစ်ပါတယ်။မော်တော်ကားကမ္ဘာပတ်လိုက်တဲ့အခါခလုတ်ကကလစ်ပြင်ပြီးကျသွားသလိုမော်လီကျူးတစ်ခုနဲ့တစ်ခုလွယ်လွယ်ကူကူအန်ဝင်တွဲဆက်နိုင်တဲ့အတွက်ဒီဓာတုဗေဒပညာကိုအဲ့ဒီမိသံစွဲနဲ့ click ဓာတုဗေဒလို့ခေါ်ပေါ်ခဲ့တာဖြစ်ပါတယ်။သူတို့ဖော်ထုတ်ခဲ့တဲ့ပညာကြောင့်မော်လီကျူးကိုရိုးရိုးရှင်းရှင်းတွဲဆက်လို့ရလာခဲ့တယ်လို့စုရွေးချယ်ရေးကော်မတီကသတင်းထုတ်ပြန်ချက်မှာဆိုပါတယ်။ Barry Sharpless က2001ခုနှစ်တုန်းကလည်း Oxidation Reaction နဲ့ Nobel ဓာတုဗေဒဆုရရှိခဲ့တာကြောင့်နှစ်ထပ်ကွာနိုဘယ်ဆုရှင်ပါ